မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့စီစဉ်တဲ့ကိစ္စကြောင့်အချုပ်အခြာအာဏာကိုထိပါစရာအကြောင်းမရှိဘူးလို့မြန်မာရေးကြွမ်းကျင်သူတဦးကပြောကြားလိုက်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအပြန်အလှန်ပြောကြားလာကြတဲ့အထက်မှာပြင်ဆင်မယ်ဆိုလို့ရှိရင်နိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်စေဖို့ကတိပေးသူတွေရှိလာချိန်မှာအမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ပါမော့ခ David Steinberg က VOE မြန်မာပိုင်းကိုအဲ့ဒီလိုပြောလိုက်တာပါဆက်သွယ်မေးမြန်းထားတဲ့ဥကြော်ဇန်တာကဆက်ပြီးတင်ပြမှာပါရှင
်ပမခဒေးဗစ်စတိုင်ဘတ်ကမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံဟာဒီမိုကရေစီနိမ့်ကြဘူးဆိုတဲ့အချက်ကိုပထမဦးစွာထောက်ပြပါတယ်အဓိကအဖြစ်သူထောက်ပြတာကတော့လွှတ်တော်မှာရွေးကောက်တင်မြှောက်ခြင်းခံရသူတွေမဟုတ်သောစစ်တပ်ကိုယ်စားလှယ်တွေပါဝင်နေတာတခါဗဟိုနဲ့ဒေသန္တရအုပ်ချုပ်ရေးရဲ့အာဏာခွဲဝေမှုမမျှတတာကိုသူထောက်ပြပါတယ်သမ္မတနိုင်ငံအရေးချင်းသတ်မှတ်ချက်တွေနဲ့ပတ်သက်လို့လူပုဂ္ဂိုလ်တဦးတယောက်ကိုရည်ရွယ်ပြီးတမင်းကန့်သတ်ဟန်တားခြင်းလို့လှုပ်ထားတယ်ဆိုရင်တော့ဒါဟာမသင့်လျော်ဘူးလို့လည်းသူကပြောပါခင်ဗျာ
Oh, I think that every country decides this. In the United States, you have to be born in the United States territories to be president, right?
Yes.
So in Myanmar, you have to be, no member of your family can owe allegiance to a foreign country. As long as that is done without reference to an individual, as long as it's a general principle, it seems to me
ဒီအမေရိကန်ပြည်သူမှလည်းသမရဖြစ်မဲ့လူဟာဒီနိုင်ငံတွင်းမှာမွေးဖွားသူဖြစ်ရမယ်ဆိုတာမျိုးရှိပါတယ်။မြန်မာပြည်မှာလည်းသမရရဲ့မိသားစုဝင်တွေပြပတစ္ဆာကံမဖြစ်စေရဆိုတာပြည်သူလူထုသဘောတူရင်လည်းပြဋ္ဌာန်းနိုင်ပါတယ်။ဒါပေမဲ့ဒီပြဋ္ဌာန်းချက်ဟာလူပုဂ္ဂိုလ်တူတယောက်ကိုကန့်သတ်ခြင်းလို့လုပ်ထားတယ်ဆိုတော့ဒါဟာမသင့်တော်ပါဘူး
။ဒီလိုဖွဲ့စည်းပုံဥပဒေကိုပြင်ဆင်မယ်ဆိုတဲ့ကိစ္စဟာပြည်သူလူထုအများရဲ့ဆန္ဒသဘောထားနဲ့မကပ်ညီဘူး။နိုင်ငံတော်အချုပ်အခြာအာဏာကိုထိခိုက်စေရာအကြောင်းရှိတယ်ဒါကိုသတိထားမယ်စသဖြင့်ချင်းချောက်တန်းနဲ့လည်းပေါ်ထွက်နေရပါပြောနေရလူတွေလည်းရှိနေရပါဒီကိစ္စနဲ့ပတ်သက်လို့ကတော့ပါမခစတိုင်ဘကအခုလိုပြောပါတယ
် Yeah I can see if you rely on foreigners to amend the constitution to tell you what to do about the constitution that's a threat to sovereignty but as long as it's internalI don't see how it's a threat to sovereignty. In fact, your constitution.
ငငညာကိုမိခိုအားထားပြီးသူတို့ကဘာလို့ဆိုတာကိုလိုက်လုပ်တယ်ဆိုရင်တော့အချုပ်ချာအာဏာကိုထိခိုက်နိုင်ပါတယ်။ဒါပေမဲ့ပြည်တွင်းစန္ဒသဘောအတိုင်းလှုပ်ဆောင်နေသမျှတော့အချုပ်ချာအာဏာကိုထိခိုက်စရာအကြောင်းမမြင်ပါဘူး။မြန်မာနိုင်ငံဖွဲ့စည်းပုံဟာအချုပ်ချာအာဏာကာကွယ်ရေးအတွက်အထူးသတိထားရေးဆွဲထားတာကိုကျွန်တော်တွေ့ရပါတယ်။ဒါကိုလည်းပဲတပ်မတော်ကလည်းနှစ်ပေါင်း50လုံးပြောလာခဲ့တာပါ။ဒါကြောင့်အခုဖွဲ့စည်းပုံပြင်ဆင်ရေးဟာအချုပ်ချာအာဏာပတ်သက်စရာအကြောင်းမရှိဘူးလို့လည်းထင်ပါတယ်။ပြပကစစ်တပ်တွေမြမမြေပေါ်တက်ဆွဲခွင့်မရှိစေရလို့လဲပြဋ္ဌာန်းထားတာပါ။ဒါကြောင့်လဲဖွဲ့စည်းပုံပြင်ဆင်ရေးဟာပြည်သူလူထုစံနှံ့နဲ့အညီပြင်ဆင်ခြင်းဟာအချုပ်အခြာအာဏာနဲ့ဘာမှမဆိုင်ပါဘူး
။အဲဒါလိုအချုပ်အခြာအာဏာနဲ့ချိန်ကျောက်ပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဟန်တားဖို့ကြိုးပမ်းတာဟာတကယ်တော့နိုင်ငံအကျိုးရက်သူတို့ပါတီရဲ့အကျိုးအတွက်ဒီလိုချိန်ကျောက်ခြင်းဖြစ်တယ်လို့သုံးသပ်သူတို့လည်းရှိကြပါတယ်။ဒီနေရာမှာပမခစတိုင်ဘတ်ကတော့နိုင်ငံသမားတွေဟာနိုင်ငံအကျိုးရဲ့ပါတီအကျိုးကိုဦးစားပေးကြတယ်ဆိုတာကတော့မြန်မာနိုင်ငံတနိုင်ငံနဲ့သာမကပါဘူးတဲ့နိုင်ငံတကာမှာဒီအဖြစ်မျိုးတွေရှိပါတယ်တဲ့သို့တော်လည်းပဲသူအဓိကပြောလိုတဲ့အချက်ကတော့ပါတီတစ်ခုအနေနဲ့တနည်းအားဖြင့်ပါတီနိုင်ငံရေးသမားတွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒကိုငက်ွက်ပြီးကိုယ့်ပါတီအကျိုးရဲ့နိုင်ငံအကျိုးကိုဦးစားပေးရမှာဖြစ်တယ်လို့ဆိုပါတယ်တကယ်တော့သူတို့ဟာနိုင်ငံတော်ရဲ့ကျေးဇူးသစ္စာကိုစောင့်သိယူသေးပါမည်ပြည်သူလူထုအကျိုးကိုစေပိုးဆောင်ရွက်ပါမည်လို့နိုင်ငံရေးပဋိညာခံထားရတဲ့လူတွေဖွဲ့စည်းပုံဥပဒေအရကျန်းသစ်စာကျင်းဆူထားတဲ့လူတွေဖြစ်တယ်လို့လည်းသူကဆိုပါတယ်သူကတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ကိုသူတို့လူလားပေမဲ့ဒီလိုပြင်ဆင်လိုက်ခြင်းအပြင်တနည်းအားဖြင့်ဒီပြင်ဆင်ရေးဖြစ်စဉ်ကြောင့်နိုင်ငံအတွင်းမှာတင်းမာမှုတွေဖြစ်ပေါ်လာနိုင်တယ်လို့ဆိုရင်လည်းလူတချို့လည်းပဲရှိနေပါတယ်ဒါနဲ့ပတ်သက်လို့ကတော့ပမခစတိုင်ဘတ်ကတော့ဒါဟာဆိုရင်ကြမဟုတ်ဘူးလို့သူကယူဆပါတယ်ခင်ဗျာ
Well, there's always a certain amount of tension when you want to amend the Constitution because there'll be people in favor of it and people against it. And that is part of the development of a critical element of democracy, and that is pluralism.
ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်တော့တင်းမာမှုတော့ရှိမှာပါပဲ။ပြင်ဆင်ရေးကိုတချို့ကလိုလားမယ်၊တချို့ကဆန့်ကျင်မယ်၊တင်းမာမှုကတော့ရှိမှာပါပဲ။ဒါဒီမိုကရေစီရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ရပ်ပါ။သဘောထားကွဲလွဲတာကိုလက်ခံနိုင်အောင်ပြသတဲ့အချက်ပါ။ဒီမိုကရေစီမှာအာဏာဘဟုဟာတနေရာထဲမှာစုနေတာမဟုတ်ပါဘူးဘဟုမှာရှိမယ်ဒေသန္တရအလိုက်ရှိမယ်နောက်ပြီးအုပ်ချုပ်ရေးနဲ့ဥပဒေပြုရေးချားမှာလည်းသဘောကွဲတာရှိမယ်ဥပဒေပြုရေးနဲ့တရားစီရင်ရေးမှာလည်းသဘောကွဲတာတွေရှိပါလိမ့်မယ် ဒါတွေဟာတစုံတရာအထိတင်းမာမှုရှိတဲ့သဘောပါပဲအရေးကြီးတာကဒီတင်းမာမှုဟာဘလို့တင်းမာမှုမျိုးလဲနိုင်ငံတော်ကိုအပြည့်စည်လုံးမဲ့တင်းမာမှုမျိုးလားအပြူသဘောဆောင်တဲ့တင်းမာမှုလားဆိုတာပဲဖြစ်ပါတယ်အချိန်တန်ပြည့်ပြည့်သွားမှာလည်းဖြစ်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးမှာလွှတ်တော်အမတ်တွေရဲ့မက်ဆန္ဒ85ရာခိုင်နှုန်းထက်သူမုန်နှပုံမင်းနဲ့ဆုံးဖြတ်ပြီးလူလူဆန္ဒခံယူဝဲလို့ရင်ပိုကောင်းတယ်လို့လည်းပမခစတိုင်ဘကဆိုပါရယ်ပုံမှန်အားဖြင့်ဖွဲ့စည်းပုံဆိုရာဟာလွယ်လင်းတကူပြောင်းလဲလို့ရတဲ့ကိစ္စမျိုးတော့မဖြစ်သင့်ဘူးလို့လည်းသူကထောက်ပြပါရယ်ရေရှည်ခိုင်မြဲစေမဲ့တံပိုးထမှုတွေကိုဖော်ဆောင်ရွေးဆဲရမယ်လို့ဆိုပါရယ်ဒီလိုဖော်ဆောင်ရွေးဆဲဖို့ဟာလည်းပဲပြည်သူလူထုရဲ့ဆန္ဒသဘောထားနဲ့ကိုက်ညီဖို့လိုအပ်တယ်လို့ပမခဒေးဗစ်စတိုင်ဘကပြောကြားသွားပါခင်ဗျ